မှာဆိုးရွားသည့်တရက်အဖြစ်ပြီးခဲ့တဲ့နှစ်စံပိုင်းတက်လာခြင်းကစလို့စီးပွားရေးလှုပ်လှခွင့်ရှိစေဖို့ရည်ရွယ်တဲ့မူဝါဒတွေဥပဒေတွေကိုထုတ်ပြန်လာတာဖြစ်ပါတယ်။ဆိုးရွားသည့်တက်လာပြီးမရှိမနှောင်းမှာပဲကျွမ်းကျင်သူတွေပါဝင်တဲ့သမ္မတရဲ့စီးပွားရေးအကြံပေးအဖွဲ့တစ်ခုကိုလည်းဖွဲ့စည်းခဲ့တာပါ။ဒီလိုပဲတချင်ကစစ်ဘုတ်ချုပ်တွေဥဆောင်ထိန်းချုပ်ထားပြီးဩဇာကြီးမားလာတဲ့ကုံသွယ်ရေးမူဝါဒကောင်စီကိုလည်းဖျက်သိမ်းလိုက်ပါတယ်။ဆိုးရွားသည့်အခြေအနေဖြစ်မလာကုံမှာကျန်းသစ္စာကျင်းစုချိန်မှာတော့စီဝါရေးဖွံ့ဖြိုးတိုးတက်ဖို့အစီအမံတွေကိုစနစ်တကျဆောင်ရွက်သွားမယ်အကြောင်းသမ္မတဦးသိန်းစင်ကကြေညာပေးသွားတာပ
ါကျွန်တော်တို့ဟာစီဝါရေးဖွံ့ဖြိုးတိုးတက်မှုနဲ့အဘာဝပတ်ဝန်းကျင်ထိန်းသိမ်းလိုအပ်ချက်တွေကိုခံကြညင်ညင်နဲ့ထိန်းချင်ဆောင်ရွက်ပေးမယ်မူဝါဒတရားကိုချမှတ်သွားမှာဖြစ်ပါတယ်ပတ်ဝန်းကျင်ထိန်းသိမ်းလုပ်ငန်းများမှာပြည်သူများနဲ့ပရဟိတလူမှုအဖွဲ့အစည်းများပါဝင်လာအောင်စီယုံဆောင်ရွက်သွားမှာဖြစ်ပြီးပြန်လည်ပြည်ဖြိုးမြင့်စွန့်ရင်ကဲ့သို့သောဤပညာတွေကိုကုန်ကျစိတ်တသက်သာသာနဲ့ကြဲကြဲပြန့်ပြန့်သုံးဆွဲနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းနဲ့ပတ်သက်တဲ့ဥပဒေများကိုလည်းပြန်လည်သုံးသပ်ပြီးလူဝတ်တို့ပြင်ဆင်ခြင်းဖြစ်ဆွခြင်းအသည့်ပြဋ္ဌာန်းနိုင်ရန်ဆောင်ရွက်ခြင်းတို့ကိုလည်းအလေးထားလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဟာရရှိပြီးဖြစ်တဲ့အခြေခံကောင်းများကိုဆက်ခံထိန်းသိမ်းပြီးရေရှည်ဖွံ့ဖြိုးတိုးတက်မှုများကိုတည်ဆောက်နိုင်ဖို့မြန်မာလူပေါင်းအဖွဲ့အစည်းကိုတဟဇာတာမျှတပြီးစီလုံးညညတဲ့လူအဖွဲ့အစည်းဖြစ်တည်ဆောက်နိုင်ဖို့နိုင်ငံသားများရဲ့မူလအခွင့်အရေးများကိုအာမခံနိုင်ဖို့ဆိုတဲ့ပြည်ထွင်းရေးရာမူဝါဒများကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းကြေပြူပြောကြားအပ်ပါတယ်ခင်ဗျာ
စတင်မာလာထဲမှာတော့သဘောပတ်ဝန်းကျင်နဲ့ဒေသခံတွေထိခိုက်မှုတွေကြုံရတယ်ဆိုပြီးအများကဝန်ဝင်ဆန့်ကျင်ကန့်ကွက်ခဲ့ကြတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တွေကမြစ်ဆုံရေရလက်စစ်ထုတ်လို့ရေးစီမံကိန်းကိုသူ့အစိုးရလက်ထက်မှာဆိုင်းငံ့ထားဖို့သမ္မတကကြေညာလိုက်ပါတယ်တရုတ်နိုင်ငံကတည်ဆောက်နေတဲ့ဒေါ်လာသန်းပေါင်းထောင်ချီတန်ဖိုးရှိတဲ့စီမံကိန်းကိုရပ်လိုက်တဲ့အတွက်မြန်မာနိုင်ငံမှာအကြီးအကျယ်ရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့တရုတ်နိုင်ငံဘက်ကမချေမနှက်ဖြစ်ခဲ့ပေမဲ့အစိုးရရဲ့ဆုံးဖြတ်ချက်ပေါ်ပြည်တွင်းပြည်ပကကြိုးစားတဲ့နေလဲထွက်ပေါ်ခဲ့တာပါဒီလိုတိတိတသာအပြောင်းလဲတွေတွေ့မြင်လာရတာကြောင့်မြန်မာနိုင်ငံသားတွေကြားမျှော်လင့်ချက်တွေလည်းကြီးထွားလာကြပါတယ
်ဗမာပြည်ရဲ့အနာဂတ်မှာတော့တိတိမကတိုးတက်လာမှာတော့မြင်အောင်ပါတယ်အလားအရင်ဟိုနေမတို့တက်ကတည်းကကြာနာတယ်အများကြီးတိုးတက်လာမှာပါစန္ဒိုင်းပြပြအတွက်စီဝါရေးလူမှုရေးနိုင်ငံရေးအားလုံးပြပြလည်းဖြစ်လာမှာပဲ
စီဝါရေးပြုရင်ပြောင်းလဲမှုအစီအစဉ်ရဲ့တစိတပိုင်းဖြစ်ကုံသွယ်မှုတွေမှာအတားအဆီးဖြစ်နေရတဲ့မူဝါဒတွေကိုပြင်ဆင်ရမှာတော့ပြပပုံကုံတွေပေါ်တတ်မှတ်ထားတဲ့ခွန်တွေကိုဖယ်ရှားပေးလိုက်တယ်လို့လက်ရှိခွန်စည်းချက်ကောက်ခံနေတဲ့ကုံစီတွေတဲက80ရာခိုင်နှုန်းလောက်အထိကိုလည်းဒီနှစ်ထက်နောက်ဆုံးထားကင်းလွတ်ခွင့်ပေးသွားဖို့ရည်ရွယ်ထားတာဖြစ်ပါတယ်စီဝါရေးလုပ်ငန်းတွေနဲ့ကုံသွယ်မှုတွေမှာအဓိကအဟန့်ထားဖြစ်နေရတဲ့နိုင်ငံခြားငွေလဲလှယ်နှုန်းလို့ငွေကြေးစနစ်ကိုပြင်ဆင်သွားဖို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ထံကနေအကူအညီတောင်းခံတာတွေလည်းရှိခဲ့တာပါမြန်မာနိုင်ငံကပုဂ္ဂလိကဘဏ်တချို့ကိုနိုင်ငံခြားငွေလဲကောင်တာတွေစတင်ဖွင့်လှစ်ခွင့်ပြုခဲ့ပြီးအမေရိကန်တဒေါ်လာကိုအရင်ကတရဝင်6ချက်နှုန်းတဝိုင်းနဲ့တတ်မှတ်ထားတာကိုဈေးကွက်ပေါက်ဈေးအတိုင်းလဲလှယ်ခွင့်လဲပေးလိုက်ပါတယ်ဒီလိုစီးပွားရေးဖွံ့ဖြိုးလာစေဖို့အစိုးရကရည်မှန်းချက်တွေကြီးကြီးမားမားရှိနေတယ်ဆိုပေမဲ့ဒါတွေဟာတာမန်လက်လုပ်လက်စားလူဒန်းစားတွေကြားမှာတော့လက်တလုံးတိတိတသာအကျိုးဆက်တွေခံစားရပုံတော့မတွေ့ရသေးပါဘူ
းစီးပွားရေးအရှင်တော့ဒီလက်လုပ်လက်စားတွေကတော့ဒီတိုင်းပဲပေါ့ပါတော့ပေါ့ကျွန်တော်စိုက်ကားဆိုတဲ့ပါတာပဲတနည်း3-4တောင်5တောင်ရအောင်မနဲ့ရှာနေရ
အရင်လဲအခုလိုပဲအခုလဲအရင်လိုပဲပါမှမထူးချဘူ
းအစိုးရကတော့စီရင်မွေးတည်မှုရှော့ချဖို့ဝင်ငွေနှဲပါသူတွေပါအလုတ်ကန်ရနိုင်မဲ့ခီးသွွားလုပ်ငန်းအပါအဝင်ဝန်ဆောင်မှုလုပ်ငန်းတွေချက်ထွင်နိုင်မှုရည်ရွယ်နေတာဖြစ်ပါတယ်ဒီလိုပဲအလုတ်ကန်တွေဖန်တီးပြနေမဲ့လုပ်ငန်းတွေအတွက်ပြပကယင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်မှုလဲကြိုးပမ်းနေတာပါမြန်မာနိုင်ငံမှာနီးပညာစင်မြင့်စက်မှုဇုံတွေသတင်းနဲ့စက်သွေးနီးပညာဇုံတွေပြပပို့ကုန်ထုတ်လုပ်မှုဇုံတွေစစ်ကမ်းတွေသာမကတိတ်ပံတဲ့နီးပညာသုတေသနနဲ့ဖွံ့ဖြိုးရေးဝန်ဆောင်မှုလုပ်ငန်းတွေအတွက်အထူးစီးပွားရေးဇုံနယ်မြေတွေတည်ဆောက်ရေးဥပဒေတရက်နဲ့အတူတနင်္သာရီတိုင်းတဝဲရန်ကုန်တိုင်းတီလိုဟာစတဲ့အထူးစီးပွားရေးဇုံတွေဖြစ်ထူထောင်လာတာတွေလည်းတွေ့လာရပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုအထူးခွင့်ရေးဖြစ်လုပ်ငန်းတွေစတင်ခြင်းကစလို့အခွန်ကင်းလွတ်ခွင့်3နှစ်ပေးထားရကနေပြီးခဲ့တဲ့နှစ်ထဲမှာ9နှစ်ထိတိုးမြင့်တက်မှတ်လိုက်ပါတယ်ဒီလိုပဲပြပကလုပ်ငန်းရှင်တွေအတွက်အိမ်မြေငှားရမ်းခွင့်ကိုအရင်တုန်းကဆိုးရွားကသာလုပ်ကင်ခွင့်ပေးထားတဲ့ကန့်သက်ချက်ကိုလည်းပယ်ဖျက်လိုက်ပြီးပုဂ္ဂလိကကဏ္ဍကိုပါခွင့်ပြုလိုက်တာပါအဆိုအရကတော့ယင်းနှီးမြှုပ်နှံသူတွေအထူးသဖြင့်ပြပလုပ်ငန်းရှင်တွေကိုဆွဲဆောင်ဖို့ကြိုးပမ်းတဲ့နေရာမှာ1988ခုနှစ်ကစလို့ပြဋ္ဌာန်းထားတဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုဥပဒေကိုပြန်လည်ပြင်ဆင်ပြီးလွှတ်တော်မှတင်သွင်းထားရမှာဒီနှစ်ထဲအတည်ပြုနိုင်လိမ့်မယ်လို့လည်း မျှော်လင့်ရပါတယ်။တင်ရှားတဲ့ The Economist စီးပွားရေးမဂ္ဂဇင်းရဲ့အကြီးအကဲ Editor 2ဖြစ်တဲ့ Danny Richards ကတော့အပြောင်းအလဲတွေကိုခိုင်ခိုင်မာမာကျင့်သုံးသွားနိုင်မယ်ဆိုရင်တော့တိုးတက်မဲ့အလားအလာတွေရှိနေတယ်လို့မြင်ပါတယ်
။ Assuming that progress can be made in terms of improving the business environment in that country and improving its infrastructure.
အမျိုးစည်းဝေးနဲ့အခြေခံအဆောက်အုံတွေမှာတိုးတက်တဲ့အခင်းကျင်းတွေရှိလာမယ်ဆိုရင်တော့ပြည်ပကယင်းနည်းမြန်မာတွေဝင်ရောက်လုတ်ကင်လာနိုင်တဲ့အခွင့်အလမ်းတွေလည်းပေါ်လာမှာပါ။ယင်းချင်းပြည်ဝမရှိပေမဲ့လည်းလောက်ခသက်သာတဲ့လုတ်သားအင်အားတွေရှိနေတာကိုအသာချက်တစ်ခုအဖြစ်နဲ့အသုံးချလာနိုင်ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံလိုလူအခသက်သာတဲ့ဒေသတွင်းတိုင်းပြည်တွေကိုထိုင်းနိုင်ငံလိုလူအခဈေးကြီးတဲ့နေရာကရွှေပြောင်းလာတာမျိုးတွေရှိလာမဲ့နှစ်တွေမှာဖြစ်ကောင်းဖြစ်လာနိုင်ပါတယ်။
The Economist Magazine ရဲ့ EIU အဖွဲ့ကမြန်မာနိုင်ငံစီးပွားရေးအတွက်အခက်ဖြတ်ထားရမှာတော့နိုင်ငံရေးအခြေအနေတွေဟာစိုးရိမ်စရာအကောင်းဆုံးအဖြစ်သတ်မှတ်ထားတာဖြစ်တယ်လို့စီးပွားရေးတည်ဆောက်မှုပုံစံငွေချေစတဲ့ကဏ္ဍတွေမှာလည်းစိတ်မချရတဲ့အဆင့်မှာပဲရှိနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းရေဘူးရစီးပွားရေးတိုးတက်မှုတွေမှာတော့တဖြည်းဖြည်းချင်းကြီးထွားလာနိုင်တယ်လို့လည်းတွက်ဆထားတာပါ။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းအားဆိုရင်2017နဲ့2012ဘဏ္ဍာရေးကာလမှာ 3.2% ရှိပြီးလာမယ့်2013နဲ့2014ဘဏ္ဍာရေးနှစ်ရောက်တဲ့အခါမှာတော့ 4.4% လောက်ထိတိုးလာနိုင်တယ်လို့ EIU အဖွဲ့ကခန့်မှန်းထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုပြန်လာပြရစေကျွန်တော်အောင်လို့ပါခင်ဗျာ